မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Google for Education Service ကိုတောင်ကြီးကွန်ပျူတာတက္ကသိုလ်တွင်ပထမဆုံးစတင်အသုံးပြုမယ်ဆိုတဲ့သတင်း Night Mode Video မိတ်ဆက်လိုက်တဲ့ Xiaomi Mi 11 ဖုန်းဆိုတဲ့သတင်း Discord လိုမျိုးအဖွဲ့လိုက် Voice Chat လုပ်နိုင်တဲ့ Telegram ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Google for Education Service ကိုတောင်ကြီးကွန်ပျူတာတက္ကသိုလ်တွင်ပထမဆုံးစတင်အသုံးပြုမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Google for Education Service ကိုတောင်ကြီးကွန်ပျူတာတက္ကသိုလ်မှာပထမဆုံးစတင်အသုံးပြုသွားမယ်လို့သိရပါတယ်။အဆိုပါတက္ကသိုလ်မှာမြန်မာနိုင်ငံအစိုးရတက္ကသိုလ်နဲ့ကောလိပ်များအတွင် Google ရဲ့ Terms of Service ကိုလက်မှတ်ရေးထိုးက Google for Education ကိုစတင်အသုံးပြုတဲ့ပထမဦးဆုံးရှေ့ဆောင်တက္ကသိုလ်ဖြစ်ပြီးတော့2020ခုနှစ်ဒီဇင်ဘာလ22ရက်မှာစတင်တာပဲဖြစ်ပါတယ်။ Google ကကွန်ပျူတာတက္ကသိုလ်တောင်ကြီးကို Pilot Test စတင်ဖို့ Terms and Service ကိုသဘောတူလက်မှတ်ရေးထိုးခဲ့ပြီးတော့ Google for Education ကိုပထမဆုံးတက္ကသိုလ်အနေနဲ့စတင်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့တခြားတက္ကသိုလ်164ခုကိုလည်း Google for Education ထပ်မံပေးနိုင်ဖို့ပါမောက္ခချုပ်များကော်မတီနဲ့ချိတ်ဆက်ပြီးဆောင်ရွက်လျက်ရှိပါတယ်။ကြားရှိသောတက္ကသိုလ်များမှာလည်းမကြခင်ကာလအတွင်းမှာပဲ Google for Education Service ရရှိထုတ်မှာပဲဖြစ်ပါတယ်။ Google for Education Service ကိုမြန်မာနိုင်ငံအတွက်ရရှိနိုင်ဖို့ဆောင်ရွက်ရမှာ Google ရဲ့ Asia Pacific Engineer Team ကအရွန် private company ကကိုသန်းစင်ဦးနဲ့ကိုရဲမင်းစိုးဟာစိတ်အားထက်သန်စွာနဲ့ကြိုးကြိုးစားစားဆောင်ရွက်ပေးခဲ့ကြတာပဲဖြစ်ပါတယ်။မြန်မာနိုင်ငံဟာ Google for Education ရရှိဖို့ရဲ့ drop down list မှာမပါပဲ offline configuration ပြုလုပ်ပေးရမှာပဲဖြစ်ပါတယ်။အဲ့ဒီအတွက် Google ကမြန်မာနိုင်ငံမှာတက္ကသိုလ်တွေရဲ့ official domain namespace တွေကို Google engineer team ကထည့်သွင်းပေးမှာပဲဖြစ်တယ်လို့ computer တက္ကသိုလ်တောင်ကြီးမှပေါမောက်ခချုပ်ဒေါက်တာတင်းသူနိုင်ကပြောပါတယ်။ Google for Education စတင်အသုံးပြုနိုင်ရင်တက္ကသိုလ်များမှကျောင်းသားကျောင်းသူများနဲ့ဆရာဆရာမတွေအနေနဲ့မိမိတို့တက္ကသိုလ်ရဲ့ edu.mn email အကောင့်များဖြင့်အသုံးပြုဆောင်ရွက်ကြရမှာဖြစ်ပြီးတော့တက္ကသိုလ်အားလုံးအနေနဲ့ဆရာဆရာမများကျောင်းသားကျောင်းသူအားလုံးကိုတက္ကသိုလ် domain နဲ့ edu.mn email တွေကြိုတင်တိစောက်ပေးထားရမှာပဲဖြစ်ပါတယ်မြန်မာနိုင်ငံရှိကွန်ပျူတာတက္ကသိုလ်အားလုံးမှာအသုံးပြုရန်အဆင်သင့်ဖြစ်နေပြီဖြစ်ပြီးတော့ Google for Education Service ရှိတဲ့အတွက် online learning အတွက်ပြဿနာတွေဖြစ်တော့တပြိုင်နက်တည်းသုံးမယ် concurrent user အရေးအတွက်တွေ online contentတွေအတွက် storage စတာတွေအတွက်စိတ်ပူစရာမလိုပဲနဲ့ free for education သုံးနိုင်တော့မှာဖြစ်တယ်လို့ဒေါက်တာတင်းသူနိုင်ကဆက်လက်ပြောကြားခဲ့ပါတယ်ဆက်လက်ပြီး night mode video မိတ်ဆက်လိုက်တဲ့ Xiaomi Mi 11 phone ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Xiaomi Mi 11ကတော့ဒီဇင်ဘာလ28ရက်မှာတရားဝင်မိတ်ဆက်ပါတယ် Xiaomi ဟာ Mi 11 phone မှာ night mode လှုပ်ဆောင်ချက်ပါတာကို video နဲ့အမီးမိတ်ဆက်လိုက်ပါတယ် Vivo ကနေ night mode video ကိုအမီးမိတ်ဆက်ခဲ့တာပါ Xiaomi က Vivo မှာChristmas ဆူတောင်းရင်းနဲ့ဗီဒီယိုကိုပြသခဲ့ပါတယ်ဗီဒီယိုကိုတော့ Mi 11 ဖုန်းနဲ့ရိုက်ကူးထားပြီးတော့အလင်းအားနေတဲ့အချိန်ရိုက်ကူးနိုင်တဲ့လှုပ်ဆောင်ချက်လေးပါဝင်မယ်လို့အရေးအမွှားဟောပြထားပါတယ်ဆက်လက်ပြီး Discord လိုမျိုးအဖွဲ့လိုက် Voice Chat လုပ်နိုင်တဲ့ Telegram ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Telegram ဟာ Discord Room နဲ့ဆင်တဲ့ Group Voice Chat လှုပ်ဆောင်ချက်ကိုထည့်သွင်းလိုက်ပါတယ် Voice Chat တွေကရှိပြီးသား Test Support တွေကအစိတ်အပိုင်းဖြစ်ပြီးတော့တငယ်ချင်းတွေဒါမှမဟုတ်မိသားစုဝင်တွေနဲ့စကားပြောနိုင်ပါတယ်သူတို့ကိုအမြဲတမ်းရှိနေရင် Discord Room ဒါမှမဟုတ် Call လိုမျိုးစကားပြောရုံပါပဲ Telegram ကတော့သုံးစွဲသူထောင်ပေါင်းများစွာအထိထောက်ပံ့ပေးပြီးတော့တိုက်ရိုက်ထုတ်လွှင့်မှုအတွက် Group အကြီးတွေအတွက် Voice Chat တွေကိုထောက်ပံ့ပေးပါမယ်အခုလှုပ်ဆောင်ချက်ကတော့ Group Chat ထဲမှာပါဝင်လာပြီးတော့လွတ်လွတ်လပ်လပ်စကားပြောနိုင်ပါတယ် Telegram ရဲ့ Window နဲ့ Map မှာလည်း Voice Chat ထောက်ပံ့ပေးထားပါတယ်အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ